အာဖဂန်နစ္စတန်နိုင်ငံရှိဘိုင်းမှာအမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်နစ္စတန်တပ်ဖွဲ့တွေစီးနင်းတိုက်ခိုက်တဲ့တပ်ပွဲတစ်ခုအတွင်းအနည်းဆုံးအရသား၂ယောက်ပါဝင်လူ၆ယောက်သေဆုံးခဲ့တာကြောင့်ရှာလက်ရှိတဲ့လူတွေကဒီသေဆုံးမှုအတွေ့အမေရိကန်စစ်ကြေးဆန္ဒပြပွဲတွေဆင်နွှဲနေပါတယ်။နဂါပြည်နယ်မှာကျင်းပတဲ့ဆန္ဒပြပွဲမှာဆန္ဒပြသူတွေကဘုရှ်သေဆုံးပါစေလို့သမ္မတဘုရှ်ကိုရှုံချအော်ဟစ်နေပြီးဒေသတွင်းအဓိကဝေးပြေးလမ်းမကြီးကိုပိတ်ဆို့ခဲ့ပါတယ်။နဂါပြည်နယ်မှာရှိတဲ့စစ်သွေးကြွတွေကမကြာခင်သတင်းပတ်တွေအတွင်းအသေးခံဘုံခွဲတက်ခဲ့ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေရခဲ့တာကြောင့်မနေ့ကစောစောပိုင်းမှာစီးနင်းတက်ခဲ့ခဲ့တာဖြစ်ကြောင်းအမေရိကန်ရရှိတွေကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေနဲ့အာဖဂန်တပ်ဖွဲ့တွေစကန်တခုအနားချင်းကတ်တဲ့အချိန်မှာပြန်လည်ပစ်ခတ်တက်ခဲ့တာကိုခံခဲ့ရတဲ့အကြောင်းအမေရိကန်စစ်တပ်ရရှိဗိုလ်မှူးဝီလျံမစ်ရှယ်ကပြောပါတယ်။ဒါကြောင့်ပြန်လည်ပစ်ခတ်မှုတွေဖြစ်ပွားပြီးစစ်သွေးကြွ၄ယောက်သေဆုံးခဲ့တယ်လို့အမျိုးသမီးတစ်ယောက်နဲ့ဆယ်ကျော်သက်အရွယ်ကလေးငယ်တစ်ယောက်တည်ဆုံးခဲ့တယ်လို့တခြားကလေးငယ်တစ်ယောက်လည်းတရားရခဲ့တယ်လို့ပြောပါတယ်ဒီလိုရက်သားတွေတည်ဆုံးခဲ့ရတဲ့အတွက်စိုးရိမ်တဲ့အကြောင်းအမေရိကန်ရရှိတွေကထုတ်ဖော်ပြောဆိုပါတယ်